in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဇူလိုင်လ28ရက် VOE American တန်ရဲ့တနင်္လာနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ American တီတောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်မှာသတင်းတွေကိုကုသညို့နဲ့တူတင်ပြပေးသွားမှာဖြစ်ပါတယ်။ဟောကောင်မှာတော့ဒီကနေ့ဒီမိုကရေစီထောက်ခံသူတွေတောင်းတဲ့ကြီးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကမျိုးရုံဘုံတွေသုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့ပါတယ်။အမေရိကန်နဲ့ဣသရေလပူးတွဲလို့ဆောင်တဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်တရက်ကိုအမေရိကန်ပြည်တော်စုအလက်စကာပြည်နယ်မှာအောင်မြင်မြင်ဆန်းသတ်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဣသရေလတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘာဆန်ပလေကွေးထဲမှာရေနံနေသင်္ဘောတွေကိုစောင့်ရှောက်ပေးဖို့ဥရောပညမောင်းဖွဲ့တစ်ခုကိုဖွဲ့ဖို့အဆိုပြုချက်ဟာယန်စားရလို့ရဖြစ်တယ်လို့အီရန်ဘက်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနောက်ဆက်ရမယ့်သတင်းမှာတော့ရခိုင်ပြည်နယ်ဘူးတိတောင်နယ်မင်းများမြို့နယ်တွေမှာမြန်မာစစ်တပ်နဲ့AA ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံရွာသားတွေနေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်
လာရင်တော့လေဒီရာသားအရာနဲ့နှစ်လောက်ဒီမှာဒီလောကပဲသိချင်လာကြတာတခါတည်းမှာလေမူကြီးအောင်လေးပြောလေဒေယာမြင်မလေးပြောလေဒီပေါ်ခွားစီမလေး
စီတီတောင်ကြီးရွာအုပ်ချုပ်ရေးမှုဦးကျော်တန်းပြောသွားတာပါသတင်းပြေဆုံးကုန်နောက်ပိုင်းမှနားဆင်ရပါမယ်။ဒီကြောင်းနဲ့တူကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်ငုံအုပ်စုမှကြောက်စိန်တွင်ကမ်းပါနီယံပြူကျလို့အနည်းဆုံးလူ18ဦးသေဆုံးခဲ့တဲ့အကြောင်းအမေရိကန်ပြည်ထောင်စုကလူငယ်စည်ရနာဝန်ထမ်းအဖွဲ့ကကြောင်းပိရမှာဘလူပရာဟိတလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေကြပါတယ်ဆိုတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်။
ဟောင်ကောင်မြို့လယ်မှာတော့ဒီကနေ့ဒီမိုကရေစီထောက်ခံသူတွေထောင်နဲ့ချီချီတက်ဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံသုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအင်အားသုံးနေနေခဲ့တာကိုနေနေတာတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ရဲ့စီးပွားရေးဇုံမှာရှိတဲ့ချက်တာပန်းညံကပညာမဒီနေ့နေ့လယ်ပိုင်းကစူဝေးခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကအဲ့ဒီကနေအနောက်ဘက်1ကီလိုမီတာလောက်မှာရှိတဲ့ဆွဲဆင်အထိမ်းမှတ်ပညာကိုချီတက်ဆန္ဒပြဖို့လှုပ်ခဲ့ကြပေမဲ့ရဲတပ်ဖွဲ့ကသွားခွင့်မပေးဘဲပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဆန္ဒပြတဲ့သူတို့ချို့ကရှေ့ကိုဆက်ပြီးတိုးဖို့ရှိလာနိုင်တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲနဲ့နောက်ထပ်ထိတိုက်တွေ့မဲ့အလားအလာတွေလည်းရှိခဲ့ပါတယ်မနေ့စနေနေ့ကတော့တရုတ်နိုင်ငံပြည်မာကြီးနဲ့ကပ်နေတဲ့ခရိုင်မှာဆန္ဒပြတဲ့သူတွေနဲ့ရဲတွေထိတိုက်တွေ့ခဲ့ကြစဉ်အတွင်းနှစ်ဒါဇင်ထက်မနည်းဒဏ်ရာရခဲ့ကြပြီးတော့17ယောက်လည်းဖမ်းခံခဲ့ရပါတယ်။1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ဒါဟာဟောင်ကောင်မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကြောင့်ပြီးခဲ့တဲ့ဇူလကစပြီးတော့ဟောင်ကောင်ဒေသခံတွေတန်းတဲ့ချီဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုပုံးနေရဘာကြီးစံနေနဲ့တုံးပြီးတော့နေနေခဲ့ပြီးတော့အတော်များများလဲတိကြိုက်တန်ရတာရှိခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနစ်ပါတီရဲ့ရည်တည်ချက်ပေါ်မှာအမေရိကန်အောက်လွှတ်တော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌ Elliot Angel ရဲ့ပြောဆိုချက်တွေဟာမှိုင်းနေတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်ဟောင်ကောင်ဆန္ဒပြမှုတွေပေါ်မှာလူညွန်ရေးတွေရဲ့ရဲစစ်စစ်ကန့်တွယ်မှုအပေါ်လွန်ဆိုးရင်ပကင်းဖြစ်တဲ့အကြောင်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဒီ Angel ရဲ့တောက်ကြနေတော့ကကြီးညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာတရုတ်ဆိုတာကပြင်းပြင်းထန်ထန်ကင်တွယ်လာနဲ့ဆန္ဒပြမှုဆက်ညီရေးဝါရဖြန့်ရေးပုံဖော်လှုပ်ဆောင်နေရတဲ့အပေါ်မှာသူကပြစ်တင်ဝေဖန်ထားပါတယ်။တရုတ်နိုင်ငံရဲ့ဌာနရဲ့တင်းနှုန်နေထုတ်ပြန်ချက်ထဲမှာတော့ဟောင်ကောင်ဆန္ဒပြမှုကိုအကြမ်းဖက်အပြုမှုတွေဖြစ်တယ်လို့တုံ့နှုံပြီးတော့နိုင်ငံခြားသားနိုင်ငံရေးသမားတွေကဒီအကြမ်းဖက်အပြုမှုတွေပေါ်မှာမမှန်မကန်ထောက်ခံပြောဆိုနေရတာကိုရက်ကြဖို့ဆိုပြီးတော့တတိပေးထားပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဝေဖန်ရလောက်အောင်အမေရိကန်နိုင်ငံရေးသမားတွေဘလောက်ထိပြည်ဆုံနေပြီလဲဆိုပြီးတော့လည်းမိကုံထုတ်ပါတယ်။ဟောင်ကောင်ဆန္ဒပြမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဗြိတိန်ကနိုင်ငံရေးသမားတွေကဟောင်ကောင်အာဏာပိုင်တွေကိုဝေဖန်အပြစ်တင်နေတာနဲ့ပတ်သက်လို့တရုတ်ဆိုတာဘက်ကနေပြီးတော့တောက်လျှောက်ပြန်လဲတုံ့ပြန်နေမှုတွေကတခုဖြစ်ပါတယ်။တချိန်တည်းမှာပဲကိုမအုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်မှာတော့တရုတ်ဩဇာကြီးလာတယ်ဆိုပြီးတော့တွတ်ဆနေကြပါတယ်။ရာဇဝမှုကျူးလွန်တယ်လို့မသိငါသူတွေကိုတရုတ်ပြည်မှကြီးကိုအမှုရင်ဆိုင်ဖို့ဟောင်ကောင်ကနေပြီးတော့လွှဲပြောင်းပေးမယ်ဥပဒေချမ်းတည်းရက်ဟောင်ကောင်လွှတ်တော်မှာဆွေးနွေးခဲ့တဲ့နောက်ပိုင်းဟောင်ကောင်မှာမကျေနပ်မှုတွေဆန္ဒပြမှုတွေဇက်တိုက်ဖြစ်လာခဲ့တာပါ အခုရပိုင်းအတွက်မှာတော့ဆန္ဒပြမှုတွေကပိုရှိန်မြင့်လာသလိုဟောင်ကောင်အချုပ်ရေးမှုကိုရာယူကနေပြီးတော့ဆင်ပီကိုတောင်းဆိုလာကြပါတယ်။ဒီလှုပ်ရှားမှုရဲ့နောက်ကမှာအမေရိကန်တာဝန်ရှိသူတွေပါဝင်ပတ်သက်နိုင်တယ်လို့တရုတ်ကယူဆနေပြီးတော့နောက်ွယ်ကလက်မဲကြီးတွေပြေဥဖို့ဆိုပြီးတော့တရုတ်ကအမေရိကန်ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
။ပါရှားမင်းလေကွေးထဲမှာရင်းနှံတဲ့တင်းမောတွေကိုအဆောင်လျှောက်ပေးဖို့ယောဘညမောင်းအဖွဲ့တစ်ခုကိုဖွဲ့ဖို့ဆိုပြချက်ဟာရန်လိုပြီးတော့ရန်စားတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံကပြောကြားလိုက်ပါတယ်။ယောဘရေတဲ့အုပ်စုကိုပါရှန်ပင်လယ်ကွေ့ကိုဆေးလွတ်ဖို့လုပ်နေတယ်လို့ကြားပြီးဒါဟာရန်စတဲ့လို့ရဖြစ်တယ်လို့အခြေအနေတွေပို့ပြီးတော့တင်းမာလာစီမှာဖြစ်တယ်လို့လည်းအီရန်ဆိုရပြောခွင့်ရအာလီရာဘီယောကဒီနေ့ပြောကြားလိုက်ကြောင်းအီရန်ဆိုရပိုင်းမီဒီယာကဖော်ပြလိုက်ပါတယ်။ဟော်မုဇ်ရေလက်ကြားမှာအီရန်ဘက်ကရန်လိုတဲ့လို့ရတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာကြောင့်အခြေအနေတွေကပို့ပြီးတော့တင်းမာလာနေတာဖြစ်ပါတယ်။အခုလဆော်ပိုင်းကအဲ့ဒီဟော်မုဇ်ရေလက်ကြားကနေဖြတ်ခဲ့တဲ့ရှန်နာအင်ပါယာလို့ခေါ်တဲ့ဗြိတိန်ပါရင်းနှံတင်တင်မောရင်းဘော်ကိုအီရန်ဒေါ်လာရေးအဆောင်တက်ကအထူးတပ်ဖွဲ့ဝင်တွေဟာဒီရဟန်းရင်ဘော်ကနေဆင်းပြီးတော့အဲ့ဒီတင်မောကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန့်ကတော့အီရန်ဆိုရရဲ့လှုပ်ရှားဟာဆိုရကနေကျူးလွန်တဲ့ပင်လယ်ဓားမြမှုဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့အဲ့ဒီရေလက်ချားမှာတွားနေတဲ့တင်မောတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ဥရောပနိုင်ငံတွေဦးဆောင်တဲ့ရေဒတ်ကော်မရှင်တရက်ကိုဖွဲ့စည်းနိုင်ဖို့လှုံ့ဆော်နေတယ်လို့လည်းပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုဘက်ကလည်းအလားတူရေးတဲ့ညမောင်းအဖွဲ့ကိုဖွဲ့နိုင်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာအဆိုပြုခဲ့ပါတယ်ခင်ဗျာ
ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ဒေသဆိုင်ရာရွက်ကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့ကိုကုစလောင်းစင်းကနေပြီးတော့ဖေရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့လူတထောင်ကျော်ကရဲတွေကဖမ်းဆီးလိုက်ပါတယ်ခွင့်ပြုချက်မရဘဲနဲ့မော်စကိုမြို့လယ်မှာလုပ်တဲ့အဲဒီဆန္ဒပြပွဲတွေကလူတထောင်ကျော်ကိုပုံမှန်မျိုးနဲ့ဖမ်းဆီးခဲ့တဲ့အကြောင်းရုရှားရဲတွေကဒီ Tax နဲ့ RNA University သတင်းဌာနတွေကိုပြောဆိုသွားတယ်အချို့ကတော့ရဲကအကြမ်းဖက်ဖမ်းဆီးခဲ့ပြီးတော့ရဲနဲ့ဆန္ဒပြသူတွေကြားမှာနှပန်းလုံးနာမျိုးတော်မှာရှိခဲ့တယ်လို့ရဲကလည်းနံပါတ်2တုံးပြီးတော့ရုံးဝင်ဆန္ဒမှုတွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်စက်တင်ဘာလ10ရက်နေ့ကမှကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွက်ကောက်ပွဲဝင်မဲ့အတိုက်ခံကူးစက်တွေကိုတတ်မှတ်ချက်နဲ့မကိုက်ညီလို့အကြောင်းပြပြီးတော့ဒီကူးစက်စင်းကနေပြီးတော့ပယ်ဖျက်ခဲ့တာကြောင့်ဒီစနေနေ့မှာဆန္ဒပြကြဖို့ဆိုပြီးတော့အတိုက်ခံခေါင်းဆောင်အလက်စီနီဗယ်နီကလှုံ့ဆော်ခဲ့တာဖြစ်ပါတယ်နယ်ဒူနီကတော့ဒီသတင်းပတ်အစောပိုင်းမှာလည်းကဖန်စီခံခဲ့ရပါတယ်အလားတူပဲစနေနေ့ဆန္ဒပြပွဲမတိုင်ခင်မှာအခြားအတိုက်ခံခေါင်းဆောင်တွေလည်းဖန်စီခံခဲ့ရပါတယ်စနေနေ့ဆန္ဒပြပွဲမှာလူ3500ကျော်ပါဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ19 kHz 1683ည5ကီလိုမီတာ19 kHz 1565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်ကနေတနင်္ဂနွေနေ့ညနေပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူမဲရေအများစုနေထိုင်တဲ့နေထိုင်ပြီးတော့သူ့အစိုးရဘက်ကမကြာခဏဝေဖန်လေးရှိတဲ့လွတ်တော်အမတ်ရဲ့ဒီဘော်တီမိုးမျိုးနဲ့မဲဆန္ဒနယ်မြေကိုမနေ့စနေနေ့ညကတိုက်ခိုက်ပြောကြားလိုက်ပါတယ်။အစိုးရလုပ်ငန်းများနဲ့စီမံဆောင်ကြီးကော်မတီဥက္ကဋ္ဌအလျာကမင်းရဲ့ဘော်တီမိုးမဲဆန္ဒနယ်မြေဟာကြွက်တွေတွင်းအောင်တရဝါတွေနေထိုင်ပြီးတော့ရုံစရာကောင်းတဲ့ဒီနေရာတစ်ခုဖြစ်တယ်ဆိုပြီးတော့ Twitter ကနေပြောကြားလိုက်တာပါ။အဲ့ဒီနယ်မြေဟာအမေရိကန်ပြည်ထောင်စုတွင်အစိုးရဆုံးနဲ့အနေနဲ့အများဆုံးနေရာတစ်ခုဖြစ်ပြီးတော့ဘယ်သူမှလည်းမနေကြင်ကြဘူးလို့သမ္မတ Trump ကပြင်းပြင်းထန်ထန်ဝေဖန်လိုက်တာပါ။ဒါဟာသမ္မတ Trump အနေနဲ့ထင်ရှားတဲ့ဒီလွတ်တော်မတ်တမှုတဦးဖြစ်တဲ့ Alia Cumming ကိုနောက်ဆုံးအကြိမ်ဖြစ်တဲ့ဒီထိုးနဲ့တိုက်ခိုက်လိုက်တာဖြစ်ပါတယ်။သမ္မတ Trump ကအခုလိုတိုက်ခိုက်ပြောကြားလိုက်တဲ့ပုံမှာဒီမိုကရက်တွေဘက်ကလည်းချက်ချင်းပဲပြန်ပြီးတော့တုံ့ပြန်ခဲ့ကြသလိုသမ္မတ Trump ရဲ့ UK ဘက်မှာပြိုင်မဲ့ဖြစ်လာမဲ့သမ္မတအလောင်းတွေကလည်းပြန်ပြီးတော့ဝေဖန်တုံ့ပြန်ခဲ့ကြပါတယ်။ဒါပြင် Maryland ပြည်နယ်ရဲ့ Republican ပြည်နယ်အုပ်ချုပ်ရေးမှူးပြောခွင့်ရတဲ့ဒုတိယပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းချင်ချင်ကြေးတွေထုတ်ပြီးတော့ဘော်တီမိုးမဲဆန္ဒနယ်မြေနဲ့ဘော်တီမိုးမြို့ကန်တွေဘက်ကကာကွယ်ပြီးတော့ပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံရဲ့ခေါင်းဆောင်တဦးဖြစ်တဲ့သူစီကနေဒီလိုမျိုးအသားအရောင်မျိုးစုံနေထိုင်ကြတဲ့ဘော်တီမိုးမြို့ကိုအခုလိုပြောဆိုတာဟာဘယ်လို့မှလက်ခံနိုင်စရာမရှိတဲ့ပြောကြားချက်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်လိုက်ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နဲ့အစ္စရေးတို့ပူးတွဲလှုပ်ဆောင်တဲ့ဒုံးလက်နက်ကာကွယ်ရေးစနစ်တရားကိုအမေရိကန်ဒီအလက်စကာပြည်နယ်မှာအောင်မြင်မြင်ဆက်သတ်နိုင်ခဲ့တယ်လို့အမေရိကန်နဲ့အစ္စရေးတောင်းရှိသူတွေကပြောပါတယ်။အီရန်ရဲ့တခြားနေရာတွေကနေပြီးတော့အစ္စရေးကိုတိုက်ခိုက်လာနိုင်ခြေရှိတဲ့ဒုံးလက်နက်တွေကိုအကာအကွယ်ပေးမဲ့ The Aerial 3 ဒုံးကောက်ဝေးစနစ်ကိုစမ်းသပ်အောင်မြင်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတင်းဟုတ်နေနေမှာပြောဆိုပါတယ်။ Aerial 3ရဲ့ဖြစ်အားစွမ်းရည်ဟာမှတ်တမ်းဝင်အောင်မြင်မှုတစ်ခုဖြစ်တယ်လို့အမေရိကန်ဒုံးကောက်ဝေးဌာနကလည်းပြောပါတယ်။ ပြည်ဆန်းဆောင်မှုဟာတကယ်ကိုထိထိရရောက်နဲ့ပြည်စုံနဲ့ဆောင်ရွက်နိုင်တယ်လို့အစ်ဇွေးဦးကြီးချုပ်ဒီတညာဦးကပြောပါတယ်။အစ်ဇွေးဟာတိုက်ခိုက်ရေးပိုင်းမှာရောကာကွယ်ရေးပိုင်းမှာပါရန်သူတွေတက်ကိုအကောင်းဆုံးရှိနေပြီလို့လည်းအစ်ဇွေးဦးကြီးချုပ်ကပြောဆိုသွားပါတယ်။အဲ့လိုသတိဟာနျူကလ িয়ার
ထေဘူတ်ဘယ်လနာကူမဆူလီယာဘီနယ်မှာပဲဘေကင်အောင်ဖြစ်စီပြစ်နိုင်တယ်။တာဝေးပြဒုံးတွေကိုဖျက်ချဖို့ရည်ရွယ်ပြီးတော့တီထွင်ထားတာဖြစ်ပါလိမ့်ခင်ဗျာ။အိန္ဒိယနိုင်ငံပါကာရှမီးယားဒေသတောင်ပိုင်းမှာဒီကနေ့လှုပ်ခဲ့တဲ့ဒီဆစ်စင်ရေးမှာဂျိုင်းအီမိုဟာမက်စစ်သွေးကြောအဖွဲ့ရဲ့ခေါင်းဆောင်မိုနာဘီဟာရီနဲ့ဒေသခံစစ်သွေးကြောအဖွဲ့ဝင်တအူးတို့တည်ဆုံသွားခဲ့တ ကိုတိုက်ခိုက်တာတွေမှာနာမည်ကြီးတယ်လို့သူကဆက်ပြောပါတယ်ဂျိုင်းအီမိုဟာမက်ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအိန္ဒိယစစ်သား40ကျော်တည်ဆုံသွားခဲ့တဲ့ပြည်သူ့စစ်ရင်နန်းကိုအထေကံဘုံခွဲတိုက်ခိုက်ခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအိန္ဒိယတပ်ဖွဲ့ဝင်အများဆုံးတည်ကြည်ခဲ့တဲ့အဆိုးအဝါးဆုံးတိုက်ခိုက်မှုဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ပြိုင်မဲ့နိုင်ငံကြားမှာစစ်ဖြစ်လူနီနီအခြေအနေထိလည်းရောက်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့အဲ့ဒီစစ်သွေးကြောအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်ကြီးညာထားပေမဲ့သူတို့ဟာဒီပါကစ္စတန်နိုင်ငံအတွင်းမှာခိုးလုံပုံအောင်ပြီးတော့တိုက်ခိုက်မှုတွေလုပ်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသကိုတော့အိန္ဒိယပိုင်နဲ့ပါကစ္စတန်ပိုင်ဆိုပြီးတော့နှစ်ချမ်းခွဲထားပြီးတော့နိုင်ငံလုံးကလည်းဒီဒေသတစ်ခုလုံးကိုပိုင်ဆိုင်တယ်ဆိုပြီးတော့အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာ
။ချီလီနိုင်ငံရဲ့တောင်ဘက်ဖြားပန်တဂိုနီယိုကဒီဝေလံခေါင်းဖြားတဲ့ကျွန်းတစ်ခုပေါ်မှာရင်းနှံဆောင်ကန်တစ်ခုကနေပြီးတော့ရင်းနှံဂါလန်1000ကျော်ပင်လယ်ထဲကိုယူဖိမ့်ခဲ့တယ်လို့ဒေတာအာနာဘယ်ကပြောပါတယ်ပေါ်တိုနယ်ဒစ်မြို့ရဲ့အရှေ့မြောက်ဘက်155မိုင်ဝေးတဲ့နေရာမှာဖြစ်တဲ့ဒီဖြစ်ဖြစ်ကြောင်းချီလီတပ်တူတွေနဲ့တာဝန်လုပ်ငန်း CAP ကသတိပေးချက်ထုတ်လိုက်တဲ့နောက်ချီလီရေတပ်ကအဲ့ဒီအဖွဲ့ချီလီရေတပ်ကနေပြီးတော့အဲ့ဒီကိုအဖွဲ့တစ်ဖွဲ့ဆင်လွတ်ထားတယ်လို့စင်နေကပြောပါတယ်အရေးပေါ်အခြေအနေကြောင့်ထိခိုက်မှုတွေကိုထိန်းချုပ်နိုင်ဖို့အဲ့ဒီဒေတာကိုတပ်ဖွဲ့တွေအလျင်မြန်ဆင်လွတ်ခဲ့ရတယ်လို့ချီလီရေတပ်ကထုတ်ပြန်ပါတယ်ဖြစ်စင်နေတဲ့ဂျီနာမျိုးကိုပြတ်မသွားအောင်ထိန်းချုပ်ဖို့အတွက်ဂရုတင်မော်ဒဇင်းနဲ့ပင်လယ်ပြင်ကင်းလက်ရေရင်ဒဇင်းတို့ကိုလည်းအဲ့ဒီအဖွဲ့နဲ့အတူဆင်လွတ်ထားတယ်လို့သိရပါပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရည်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြင်နာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲထိုင်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဘူးတီရောင်နယ်မြင်းပြားမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့မနေ့ကနေဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေနေရက်ကနေတိမ်းရှောင်ထွက်ပြေးနေကြရပါတယ်။ဒီမနေ့ဘူးတီတောင်မြို့နယ်ဆန်ကိုးတောင်ကျေးရွာအုပ်စုကဖြစ်တဲ့တိုက်ပွဲမှာရွာသားတို့ထိခိုက်ဒဏ်ရာရပြီးတော့လူထောင်နဲ့ချီပြီးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကမင်းပြားမြို့နယ်အတွင်းတိုက်ပွဲမှာလည်းကျေးရွာသား600နီးပါးတင်းရှောင်ထွက်ပြေးနေရပါတယ်။အကြောင်းဆိုမျိုး VOE မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဆန်ကိုးတောင်ကျေးရွာအုပ်စုကမှာဒီမနေ့ပိုင်းတိုက်ပွဲဖြစ်ပွားနေပြီးရှိစားတောင်ဥယင်တာနယုံတောင်ကျေးရွာကရွာသားထောင်ချီနေရကနေဆွပြေးတိမ်းရှောင်နေရတယ်လို့စံကူဆောင်ကျေးရွာသားတို့ကပြောပါတယ်
တော်ထင်မှာကတကယ်ဒီရေကြီးနေတာလေအလုံးမစင်းနားရှာနေကုန်ပါတယ်မှာအနာရောအတရားဖြစ်နေလို့ကျန်နေခရီးဘာမှုစနေကနာတရားဖြစ်နေတော့ဒီတွေငါတို့ကဒီမှာဒီနေရာဥယင်သားရဲ့အချောတော်ရဲ့နေရုံတို့ရဲ့ကုန်းထုတ်ပြီးတာကျွန်တော်တို့ကတော့
ဒီနေ့မနေ့မှာမြန်မာစစ်တပ်ကနေစံကိုးဆောင်ကျေးရွာအုပ်စုထဲကဥယင်သာရွာထဲဝင်ရောက်လာပြီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ဥယင်သာကျေးရွာရမေရဖတ်သူကပြောပါတယ်
အဲ့ဒါမှလည်းဒီလိုဒီနေ့ပြန်လာပြီးတော့ရွာတွေကပြန်တက်ပြီးမကြောက်သေးတယ်ဆိုတော့ကျွန်တော်ပြောတယ်ရွာတွေကမရှိဘူးတရားမှန်တက်ပြီးလေလောကရှားရတော့ပြေးကြမှာပဲရှိတယ်လို့ပြောတယ်ကျွန်တော်ဒီလိုဂျန်ကိုတော့အောက်စုကလူတွေအကုန်လုံးပေါ်ပြနေကြတယ်
စံကူသာအုပ်စုစစ်ဆောင်ရွာသားတွေအနေနဲ့စေတီတောင်စစ်ဆောင်စခန်းမှာဥယျာဉ်1600ကျော်ရောက်ရှိနေပြီးတခြားစစ်ဆောင်စခန်းတွေမှာလည်းတင်းရှောင်နေကြတယ်လို့စေတီတောင်ကျေးရွာဥချုံရည်မှုဥကျော်တန်းကပြောပါတယ်
။ဟောဒီလိုရနေတဲ့လူတွေကစေတောင်ရဲ့၊ကံပြင်းရဲ့၊စေတောင်ရဲ့၊ကွမ်းတောင်ရဲ့၊မော်ရုံတောင်၊စံကူတောင်၊ဥယျာဉ်တောင်၊ရှားတောင်၊ဒီရွာကလူ1600တရှိရတယ်။မော်ရုံတောင်ကလည်းဒီရွာသားဒရာနဲ့20လောက်ဒီမှာဒီလိုပဲတင်းရှောင်လာကြတာ။တခါတည်းမှာလည်းဘူးကြီးအောင်လို့ပြောတယ်၊ဒေယံမျိုးလို့ပြောတယ်၊ဒီကိုကွားစီမျိုးလို့ပြောတယ်၊ချင်းမလေးမျိုးလို့ပြောတယ်။
အစားကမြေရန်တော်တော့ခက်ခဲကြီးရဘူးလူတွေကဒီကြောက်လန့်ပြီးလို့ဒီမှာဒီလာတော့ဒီတော့မှာအဝမ်မပါအစားမပါအခုတခါရည်ကြီးလည်းရတာဘူးအနေစားရတာရခက်ခဲလို့ရှိတာဘူးမနေ့ကလည်းမင်းပြမြို့နယ်ကလမကောင်ကြေးရပါမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အီဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့ပြီကလမကောင်ကြေးရသာ6ရာနီးပါးကဟာမင်းပြမြို့နယ်စီကံကြေးရပါမှာဆက်ပြီးတင်းချောင်းနေရတယ်လို့
ကလမတောင်ကြေးရအောင်ချွေမှုဦးညီရှိကပြောပါတယ်။ဒီကနေ့ကတော့ကျွန်တော်ကဂျန်လန်ပြည်ရဲ့တော့တင်းချောင်းနေပါတယ်။သူရောတော့ဝမ်းရချမ်းရလားလို့ရှိမှာပေါ့။ဒီကတော့ဆက်ပြီးသွားပါတယ်ကျွန်တော်တော့ကန့်စီလို့မရပါဘူး။လူစီရတော့ခေါ်သွားတာတော့ကြော့တယ်။တိုက်ပွဲဖြစ်ပွားပြီးကလမတောင်ကြေးရသာရှိဦးကလည်းမြန်မာစစ်တပ်ဘက်ကနေလမ်းပြပြစ်ခေါ်ဆောင်သွားခဲ့ပြီးဒီကနေ့မှနေရက်ပြန်လည်ရောက်ရ
ye phwa si de ga ni twa ya ku ni pe saung ni ja bi lo min pya myo chan ye karuna foundation taw wan kan u tain thong ga pyo ba de yakai pi ne buddhi taw ne min pya myo ne twin sai pwa phit pwa ne mu ne pat sat bi lo anaw pai kan sit tan na chou tat ma ro pyo khu ya bu mu ji win so u ko sat de min nyan ya ma buddhi taw pa sai pwa phit pwa mu ma shi chang pyo so kha de lo ma nei ga min pya myo ne twin sai pwa phit pwa kha chang a tin pyu pyo ba de
pyo pyo mu che de
ဒီနေ့တော့ဘာမှမရှိဘူး။မနေ့ကတော့ကလမတောင်ရဲ့အရှိလန်သားပါ။နိုင်ရွက်တော့တိုက်ပွဲဖြစ်လိုက်တာ။ကလမတောင်ရဲ့အရှိဖြစ်ကျိုးပေါ့။ဦးနိုင်ရွက်တော့ကစားပြတာ။ဆယ်နိုင်လောက်မှာတော့ပြီးသွား။ဒီကကြာဆုံးလဲကျွန်တော်တို့ဘက်ကတော့ဘာမှမရှိဘူး။ဘူရီတောင်နဲ့မင်းပြမြို့နဲ့အတွင်းတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးရခိုင်လက်နက်ကန်အေးအေးပြန်ကြားရေးတာဝန်ရှိသူတွေကိုဆက ကျောက်တော်မြို့နယ်ဒီမှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ16ရက်နေ့ကနေ့ထိဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်စစ်ဘေးရှောင်9000ကျော်အထိရှိလာနေပြီဖြစ်တယ်လို့သူတို့ရဲ့နေထိုင်စားသောက်ရေးဟာလည်းခက်ခဲရှိနေတယ်လို့စစ်ကြောင်ကူညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ငံဝင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ကချင်ပြည်နယ်ဆိုင်ရာသတင်းလွှာတော်ဘက်ကိုထုတ်လင်းပြပါဦးမယ်ဒီကနေ့မနေ့အစောပိုင်းမှာကချင်ပြည်နယ်ဖားကံမြို့နယ်စိတ်မှုအုပ်စုကြောက်စိမ့်တွင်ကပယံပြူကြလို့ရဲတပ်ဖွဲ့ဝင်တွေနဲ့ကုမ္ပဏီဝန်ထမ်းတွေအပါအဝင်အနည်းဆုံး
ဒီသားကန်အာနာပိုင်တွင်ကုမ္ပဏီဘက်ကလူဝင်အားသုံးပြီးတော့လိုက်လံရှာဖွေနေစေဖြစ်ပါတယ်။ဆက်တဲ့စုံစမ်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်။ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာတော့ကချင်ပြည်နယ်ဖားကံမြို့နယ်စိတ်မှုကျေးရွာအုပ်စုကောင်းဆန်ကျေးရွာကရင်ချောင်းကျေးရွာချောင်းပြားကျေးရွာအနီးအနားမှာရှိတဲ့အနည်းပေ1000ခန့်ရှိတဲ့စိန လို့ရှိရင်သူ့တကူငကူတက်တန်းကိုလုတ်ွက်အတိုင်းမဟုတ်ပဲနဲ့အဲအဲ့လိုမျိုးပဲဟိုတနိုင်တစ်ပိုင်းဒီသူတို့ဝင်တူးကြရင်းနဲ့အောက်မှာရှိတဲ့လုတ်ွက်ကလည်းမသိတော့မလားအောက်ကိုတကူနှိုက်တဲ့အခါကျတော့အပေါ်မှာကပင်ရကြီးလိုကျန်နေတာပေါ့ဗျာကပင်ရကြီးလိုကျန်နေတယ်နောက်ပြီးတော့အဲ့ဒီကပင်ရကြီးကရိုးရိုးကပင်ရမတ်မတ်ကြီးမဟုတ်ပဲနဲ့ဟိုလုတ်ွက်တွေကအောက်ထိတိုက်တဲ့အခါကျတော့ကျောမဆူလို့ချင်းသူ့အောက်ကရေတောင်းမရှိတဲ့သဘောပေါ့ဗျာရေတောင်းမရှိတာကောကိုယ်အဲ့နာအနာကရှိတဲ့ဒီပုံမီတွေကဒီသူတို့ဒီယာစီဂျင်းတော့ဘိုင်းအချင်းသားတွေခွဲခဲ့တာတဲ့အဲ့ vibration နေနဲ့အဲခါတိုင်းလိုပဲတောင်းနေရနိုင်ရနေရမခိုင်တာပေါ့ဘိုးတွေရောက်တဲ့ခါကျတော့မြေဆူပြီးတော့ဝိတ်ကြီးလာတယ်ဝိတ်ကြီးလာတော့အောက်ကတောင်းမရှိတာပေါ့ဆိုတော့ပြူလာပေါ့ဗျာနောက်ပြီးတော့ပြူတဲ့အချိန်မှာအဲ့လိုပုံဒီရှင်းနေရလဲနားတာတော့အဲ့ဒီဟာထဲမှာမိုးရေရလဲဝင်အဲ့တော့အပေါ်ကပင်ဟားလောက်ကပြုတ်ကြတဲ့ဒီတိရမနာဟူတိုက်ပူတဆုံးသားလောက်ရှိဝိတ်ကဟိုးဆိုအောက်ပြုတ်ကြတော့အဲ့ဒီပတ်ဝန်းကျင်မှာရှိတဲ့ဒီဇုံကျူရင်းကင်းတဲ့တွေရောကုံပါကုံတာတို့ပြောတယ်အဲ့ဒီဗနက်ကတော့ဆိုင်ရင်သုံးတွေကရေမှုပြောတာကတော့သူရဲဝင်တာ၅ဦးပါသွားတယ်၃ဦးကတော့တည်တယ်ပေါ့နော်အာတဦးပဲအလောင်းရတယ်အာကျန်တဲ့တဦးကတော့ဒီအသက်ရှင်ကျန်ရစ်တယ်ပေါ့တော့ကွာဒီဖက်ကဆေးဦးမှာဆေးကုသမှုခံနေတယ်ပေါ့တာဝန်ကြီးကတော့သူတို့နှစ်ယောက်ကတော့လောလောဆယ်အတိုင်းတာတော့အတက်အတည်းဆိုးရတဲ့နေသားမရှိဘူးပေါ့အဲနောက်ဆုံးသိရတာကသူတရားနီးပါးလောက်ရှိတယ်ဆောက်ဝင်ကလေးလုပ်ငန်းတွေလုပ်တော့ပတ်သက်ဒီတက်တီတွေနောက်တင်ကဒီလူမှုကူကြီးအတင်းကဒီပရိဟိတအဖွဲ့တွေပေါ့နော်အလောင်းကတော့နေ့လယ်နှစ်နာရီကျော်လောက်ပြီး73လောင်းကြာထားပြီပေါ့နော်အဲ73လောင်းကတော့ရှင်ခွဲုံရောက်နေပေါ့ပြန်နေဟာတွေတော့ဆက်ရှာနေတယ်ပေါ့
အခုလိုမျိုးကြောက်စိမ့်လောက်ွက်ကပယံပြိုကြတဲ့အချိန်ဟာမိုးရင်းကာလ၃လကြောက်တူးဖော်ခွေတရားဝင်ပိတ်ပင်ထားခြင်းလည်းဖြစ်ပါတယ်မိုးရာသီကာလနွန်ကန်နေမြေကပယံတွေကြောက်စိမ့်တူးဖော်လောက်ွက်တွေမှာမြေပြိုကျမှုကြောင့်လူအစုလိုက်အပြုံလိုက်တည်ဆုံးရမှုကိုကာကွယ်တားဆီးနိုင်မှုရည်ရွယ်ပြီးတော့မြမကြောက်မြက်နဲ့ဒေသအာဏာပိုင်တွေဘက်ကညွှန်ကြားထားခြင်းလည်းဖြစ်ပါတယ်ဒါပေမဲ့လို့ဒီကနေ့ကပယံပြိုကျခဲ့မှုအပါအဝင်နွန်အိုင်နစ်မြုပ်တာမြေကပယံနေပြိုကျတာနောက်လုံခြုံရေးရဲတွေရဲ့ပြစ်ခတ်ခံရမှုတွေအပါအဝင်ကြောက်စိမ့်ကွေးဖားကံမှာတော့လူသေးဆုံးမှုက2019ခုနှစ်အတွင်းမှာကို100ကျော်ရှိနေပြီဖြစ်လို့တက်ဆိုင်ရဘက်ကဒီထက်ပိုပြီးစနစ်တကျစီမံဆောင်ရွက်တင်နေပြီလို့လည်းဖားကံဒေသခံသတင်းသမားကိုစုံမိုးထက်ကသုံးသပ်ပါတယ
်ပိတ်ထားတဲ့ရာသီအချိန်ပါကျွန်တော်တို့စဉ်းစားကြရဖြစ်တာနည်းနည်းစဉ်းစားကြရပေါ့ဖားကံမှာလည်းကြောက်ခိုးတူတာလည်းမလည်းမဖိုင်းရပါဘူးပြောချင်တာကတော့2019ထဲမှာဒီရဲတွေဒီကရတဲ့မှတ်တမ်းတွေကိုသူတို့အုပ်ချုပ်ရေးဦးတည်ဌာနဒီကရတဲ့မှတ်တမ်းတွေရောဒီလူမှုကွန်ရက်အတင်းဖွဲ့တွေဒီကရတဲ့မှတ်တမ်းတွေရောတေးဝအုပ်ချုပ်မှုတွေရတဲ့မှတ်တမ်းတွေရောကျွန်တော်သိကြည့်တာကသူဒီသုံးနေဟာက115ယောက်ရှိသွားပြီအစိုးရအစ်စ်တက်လာတဲ့အချိန်မှာဒီလူအစုလိုက်ပြုံလိုက်ပေတဲ့ပုံစံတွေကပြောင်းသွားတယ်ကကျွန်တော်တို့ဦးသိန်းစင်အစိုးရလက်ထက်ကတော့စုပြည့်မျိုးစုံပုံတွေမစင်မတူပုံလို့မျိုးစုံပြူကျပြီးအစုလိုက်ပြုံလိုက်ပေတာပေါ့နော်အဲဒီဘက်ခေတ်ကျတော့ဘာဖြစ်လဲဆိုတော့အစ်စ်တက်လာတဲ့အစိုးရ2016ဧပြီလနောက်ကစပြီးတော့ကျောက်စိမ့်လုပ်မှုတွေကိုတက်တန်းတိုးမပေးတဲ့အခါကျတော့ကျောက်စိမ့်သူ့ဆော်ရေးကုမ္ပဏီတွေကရှိတဲ့နေရာမှာပဲအတကုံအောင်နိုင်ပြီးတော့စုပြုံပြီးတူတာပေါ့နော်ဒီနိုင်ငံကြီးတွေကြံခဲ့တာပေါ့နိုင်ငံကြီးတွေကြံခဲ့ပြီးတော့အဲ့ဒီနိုင်ငံကြီးတွေရတယ်သူကလူတွေအစုလိုက်ပြုံလိုက်ပေတဲ့ပုံစံမျိုးဖြစ်သွားတာပေါ့နော်ပုံစံကြောင်းသွားတယ်ပေတဲ့ပုံစံကြီးမတူဘူးဒါပေမဲ့တေးဆုံးတော့ဒီတိုင်းမရှိနေ
အခုချိန်ထိစိတ်လုံးတောင်ကြောက်စိမ့်ကပယံကြီးပြိုကျမှုမှာပျောက်ဆုံးနေစေသူတွေအပါအဝင်လူတေးဆုံးမှုအရေးအတွက်အတိအကျသိရှိနိုင်ရဖို့ကုနီကယ်ဆယ်ရေးဖွဲ့တွေဘက်ကလူရင်းအားဆက်အင်အားတွေတုံ့ပြန်ရှာဖွေနေစေဖြစ်တယ်လို့နင်းမြုပ်သွားသူတွေကိုအသက်ရှင်ပြန်တွေ့နိုင်မှုမလွယ်ကြောင်းဒေသခံတွေကပြောပါတယ်အခုလိုမျိုးမိုးရင်းကာလပိတ်ပင်နေစေအချိန်မှာပဲခိုးတုမှုတွေကရှိနေစေဖြစ်လို့ဥပဒေအရအရေးယူဆောင်ရွက်နိုင်မှုစောင့်ကြည့်ထိန်းကွပ်နိုင်မှုတွေကအာဏာပိုင်တွေမှာအားနည်းနေတော့မယ်လို့ဖားကဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကထောက်ပြဝေဖန်ပြောဆိုနေကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA American အသံရဲ့တနင်္ဂနွေညနေပိုင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ American ကျောင်းသားလူငယ်ကလေးတွေကျောင်းပြည့်ရမှာဘယ်လိုပရဟိတလုပ်ငန်းတွေလုပ်နေကြသလဲဆိုတာကိုနားဆင်ကြည့်ကြအောင်ပါ။ American ပြည်တော်စုတဝန်းကကျောင်းသားလူငယ်400ကျော်ဟာသူတို့ရဲ့နေရာတီကျောင်းပြည့်ရဲ့သတင်းတစ်ပတ်ကို Maryland ပြည်နယ် Savannah မြို့မှာရှိတဲ့ပင်လယ်အော်အနီးကတကြီးရွယ်ဦးရဲ့အိမ်တွေကိုနေခင်းဘက်မှာပြင်ဆင်ဆေးတုပ်ပေးတာတွေကိုလှူဆောင်ပေးနေကြပါတယ်။ဘာသာရေးပေါ်အခြေခံဤဖွဲ့ထားတဲ့ဒီပရဟိတအဖွဲ့မှာစေတနာဝန်ထမ်းပါဝင်လှုပ်ဆောင်ပေးတာကြောင့်လိုအပ်နေသူတွေမှာအကူအညီရသွားစေသလိုလူငယ်တွေအနေနဲ့လည်းတမှုထူးခြားတဲ့အတွေ့အကြုံကိုရသွားစေတဲ့အကြောင်း VOE သတင်းတော် Pfizer Almasri ကသတင်းပေးပို့ထားတာကိုကိုစောဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ Kate Schneider ဟာလက်ရှိအိမ်မှာနေလာတာ18နှစ်ရှိသွားပါပြီ။
I raised my son here. It was a beautiful place to raise a child.
ကျွန်မဒါရီယာဒီအိမ်မှာပဲကြီးသွားတာပါ။ဒီနေရာကကလေးတွေအတွက်ကောင်းပါတယ်။အခုတော့ကျမတယောက်တည်းဆိုပေမဲ့နေရတာပြောပါရယ
်နှစ်တည်းတော့ကြာလာတော့သူနေတဲ့အိမ်ဟာပြင်ဖို့လိုလာပါတယ်အရင်အလုပ်ကအနားယူပြီးအချိန်မှန်းအလုပ်နှလုံးလုံးနေတဲ့ဆန်လိုက်တာအနေနဲ့ကျောင်းသားလူငယ်တွေရဲ့အကူအညီမပါဘဲသူ့ဟာသူ့အိမ်ကိုမပြင်နိုင်ပါဘူ
း The stairs were broken so I had to like lift my leg up really high
နေသားတွေကလည်းကျိုးနေပြီဒါကြောင့်လေကားတက်တိုင်းခြေထောက်ကိုမနှဲမတင်နေရပါတယ်သူတို့ကကျမအတွက်လေကားအစ်စ်တက်ပေးကြမယ်ပြီးတော့အင်္ဂလန်ဆေးတုပ်ပေးကြမှာပ
ါဒီနေရာကနေဒီဘလောက်လောက်ဝေးတဲ့အာဆူလာဘရက်ရဲ့အိမ်မှာလည်းတခြားလူငယ်အုပ်စုကအလုပ်ရှုပ်နေကြပါတယ
် They had to strip off wallpaper and then prep it you know for paint
သူတို့ကနေရန်ကျက်စာရွက်တွေကိုဖြုတ်ချပြီးတော့ဆေးအစ်စ်တုပ်ကြမှာပါသူတို့ကအချင်းချင်းတက်ညီလက်ညီလုပ်နေကြပြီးစကားလည်းမများကြပါဘူး
မရီလန်ပြည်နယ်က7မြို့ဟာအမေရိကန်တဝန်ဒီကျောင်းသားလူငယ်တွေလှုပ်အားပေးနေကြတဲ့နေရာ30တဲကတခုပါတနေရာချင်းစီမှာလူငယ်9ယောက်ပါတဲ့အုပ်စုတစုစီခွဲပြီးလူကြီးတယောက်ရဲ့အုပ်ချုပ်မှုအောက်မှာအလုပ်လုပ်ကြတာလို့ World Camp လို့ခေါ်တဲ့ဒီလူငယ်လှုပ်အားပေးအဖွဲ့ရဲ့ပြောခွင့်ရ Eric Lohi ကပြောပါတယ်
We provide adults leaders who are always around on the sites helping students to be able to learn skills.
တော်လည်းဒီသူအိမ်ဒီမှာမရနိုင်တဲ့အတွေ့အကြုံတွေရနိုင်အောင်လို့ခေါင်းဆောင်လူကြီးတူဦးစီကဥဆောင်ပြီးတော့လုပ်ငန်းခွင်တွေမှာကြီးကြပ်ကွက်ကဲပေးပါတယ်။ကျောင်းသားတွေရောအုပ်ချုပ်တဲ့လူကြီးတွေရောကဒီမှာပါဝင်ဖို့နင်းမြေကန်တာဝန်ယူတဲ့သူထံကိုဝင်ရေးထည့်ကြပါတယ်။တခါတလေဖျားကျောင်းကတဆင့်သွားပါတယ်။ကျွန်တော်တို့ကလည်းဒေါ်လာ2000ထက်အထက်လှူပါတယ်။အဲ့ဒီငွေတွေအားလုံးကိုပေါင်းလိုက်ပြီးတော့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ပါတယ်။
ချက်ဆက်ပြီး base camp မှာတပတ်လာနေကြတဲ့လူငယ်တွေအားလုံးကနိုင်ငံပေါင်း9600ကျော်လှုပ်အားပေးခဲ့ကြတယ်လို့စကမ်းညွှန်ကြားရေးမှူး Barry Orange ကပြောပါတယ်
။ All of a sudden it starts to make sense. Oh, there are people that don't live like I do. There are people
that ကျန်းသူတို့ပဲငါတို့နေတဲ့ပုံစံအတိုင်းမနေနိုင်တဲ့သူတွေရှိနေပါသေးသလားဆိုတာသူတို့သဘောပေါက်သွားကြတယ်။ကူညီပေးနိုင်သူတွေရှိပါသေးလားဆိုတာအပြင်ဘယ်လိုပေါင်းသင်းဆက်ဆံရမယ်၊ဘယ်လိုပြောရမယ်၊ဘယ်လိုစာနာစိတ်ထားရမယ်ဆိုတာကိုသိသွားကြပါတယ်။
ဒီအစီအစဉ်မှာပါဝင်သူចောင်းသူလေးတူကလည်းသူ့အတွေ့အကြုံကိုအခုလိုပြောပါလေ
His experiences have taught him that God is all
သူရဲ့ဒီအတွေ့အကြုံကဖျားသခင်ဟာအနီးအနားမှာရှိနေပါလားဆိုတာကိုတင် जा ပြလိုက်ပါတယ
်ချက်ဆက်ပြီးဘေးစခန်းညွန်ကြားမှု Barry Oran ကចောင်းသားလူငယ်တွေဘာသာရေးကိစ္စကိုပါအယုံဆိုင်လှုပ်ဆောင်ကြရတယ်ဆိုတာကိုရှင်းပြပါတယ
် Since it's a faith based operation they have two worship services
ဒါကဘာသာရေးကိုအခြေခံတဲ့အစီအစဉ်ဖြစ်တာကြောင့်သူတို့တွေတစ်နေ့ကိုနှစ်ချိန်ဘုရားဝတ်ပြုကြရပါတယ်
အင်ပန်ရှင်တူဖြစ်သူအာဆူလာဘရက်ကလည်းလူငယ်တွေကူညီပေးတာကိုကျေးဇူးတင်ကြောင်းပြောပါတယ
် We're very pleased with what they've done and I call them my angels
သူတို့လုပ်ပေးတာအလုံးအတွက်ကျေနပ်မိပါတယ်သူတို့ဟာကျွန်မအတွက်နတ်သားနတ်သမီးလေးတွေပါ
တက်ကြီးရွယ်အိုအင်ပန်ရှင်တွေကိုအခမဲ့ကူညီပေးတဲ့အတွက်အင်ရှင်တွေငွေကြေးအကုန်ကြတတ်တာစေတာမှန်ပေမဲ့လူငယ်တွေအနေနဲ့ဒီကနေတန်ဖိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေကိုပြန်ရကြတယ်လို့ Welcome ကိုစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်ပြောပြပေးကြရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းစာရီကတော့ဒီလောက်ပါပဲရှင်။အခုတော့ဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။အောင်ကောင်မျိုးလယ်မှာဒီကနေ့မှာတော့ဒီဒီမိုကရေစီထောက်ခံသူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ကအမျိုးယူဘုံးတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှူးကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုအင်အားသုံးနေနေခဲ့တာကိုစုံစမ်းစစ်ဆေးပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ရဲ့စီးပွားရေးဆောင်မှာရှိတဲ့ချက်တပန်းချံမှာဒီနေ့နေ့လယ်ပိုင်းကစုဝေးခဲ့ကြဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကအဲ့ဒီကနေအနောက်ဘက်1ကီလိုမီတာလောက်မှာရှိတဲ့ဆွဲဆင်အထိမ်းမှတ်ပန်းချံကိုကြီးတဲ့ဆန္ဒပြဖို့လုပ်ခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တရုတ်ကွန်မြူနတီပါတီရဲ့ရည်တည်ချက်အပေါ်မှာအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအယ်လီယော့အန်ဂယ်ရဲ့ပြောဆိုချက်တွေဟာမှားယွင်းနေတယ်ဆိုပြီးတော့တရုတ်နိုင်ငံဘက်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်။ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာလုံခြုံရေးတွေရဲ့ရဲရဲစက်စက်ကင်တွယ်မှုတွေအပေါ်မှာအလွန်အမင်းစိုးရိမ်မကင်းဖြစ်တဲ့ကြောင်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကတောက်ကြနေတုန်းကကြေညာချက်ထုတ်ခဲ့တာပါ။ဒါပြင်ဟောင်ကောင်ဆန္ဒပြမှုတွေအပေါ်မှာတရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်ကင်တွယ်လာတာနဲ့ဆန္ဒပြမှုကိုစန့်ကျင်ဝါရဖြန့်ချီပုံဖော်လှုပ်ဆောင်နေတာတွေအပေါ်မှာလည်းသူကပြစ်တင်ဝေဖန်ခဲ့ပါတယ်။ပါရှန်ပင်လယ်ကွေ့ထဲမှာယူနိုက်တက်သင်းမောတွေကိုစောင့်ရှောက်ပေးဖို့ဥရောပညမောအဖွဲ့တစ်ခုကိုဖွဲ့ဖို့စုပြည့်ချက်ဟာရန်လုံပြီးတော့ရန်စတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အီရန်နိုင်ငံကပြောကြားလိုက်ပါတယ်ဥရောပရေအုပ်စုကိုပါရှန်ပင်လယ်ကွေ့ကိုဆေးလွတ်ဖို့လုပ်နေတယ်လို့ကြားပြီးဒါဟာရန်စတဲ့လုပ်ရဖြစ်တယ်လို့အခြေအနေတွေပို့ပြီးတော့တင်းမာလာစီမှာဖြစ်တယ်လို့လည်းအီရန်ဆိုရပြောခွင့်ရကပြောကြားလိုက်ကြောင်းအီရန်ဆိုရပိုင်းမီဒီယာတွေကဖော်ပြလိုက်ပါတယ်ဒီနှစ်ကမှချိန်မှမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်နိုင်မဲ့သူတချို့ကိုကိုယ်စားလှယ်လောင်းစင်းကဖယ်ရှားလိုက်တဲ့အတွက်အရှမ်းနိုင်ငံမော်စကိုမြို့မှာတော့မနေ့စနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့လူထောင်ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ FCBL ထရဲဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ် PPG Intel Set 17နဲ့ Mia Set 3ဂျူလူတို့ကနေထုတ်လွှင့်ပေးမယ်။ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအပိနာဆင်းနေတဲ့ကျေးဇူးတင်ပါတယ်။ကျမများသိစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.